အမေရိကန်သမ္မတရွေးကောက်ပွဲလေးကျင်းပခဲ့တဲ့2016ခုနှစ်လယ်ပိုင်းလောက်တုန်းကသမ္မတလောင်းဒေါ်နယ်ထရန့်ရဲ့မဲဆွယ်စီးပွားရေးအဖွဲ့ကိုဦးဆောင်ခဲ့သူပေါ်မနာဖော်ဟာစီးပွားရေးအဖွဲ့ရဲ့ရွေးကောက်ပွဲဆိုင်ရာချက်လက်တွေကိုရုရှားထောင်လိုင်းရေးရည်နဲ့နှိစက်သူတူထံပေးရခဲ့ကြောင်းမနေ့ကတရားရုံးမှာတင်ပြတဲ့မှတ်တမ်းတွေမှာဖော်ပြပါရတယ်။သမ္မတရွေးကောက်ပွဲကာလအတွင်းထရန့်ရဲ့စီးပွားရေးအဖွဲ့ဟာရုရှားနဲ့ပူးပေါင်းမှုတွေရှိကောင်းရှိနေကြောင်းစွပ်စွဲချက်တွေနဲ့ပတ်သက်တဲ့ချက်လက်တွေထပ်မံထွက်ပေါ်လာပေမဲ့အခုချိန်ထိအစိုးရရှင်တွေဘက်ကပူးပေါင်းကြံစည်မှုတွေနဲ့အရေးယူတာမျိုးတော့မရှိသေးပါဘူး။ချက်လက်တွေပေးခဲ့တာနဲ့ပတ်သက်လို့စီးပွားရေးအဖွဲ့ဥက္ကဋ္ဌဟာလင်းလဲထွက်ဆိုခဲ့ကြောင်းလဲအထူးစုံစမ်းစစ်ဆေးမှုရောဘတ်မူလာရဲ့စုံစမ်းရေးအဖွဲ့ကအစိုးရရှင်တွေကပြောပါတယ်မနက်ဖော့ကတော့သူနဲ့စီးပွားပက်တူလက်ဖြစ်ရုရှားထောင်လိုင်းရည်နဲ့အဆက်အသွယ်ရှိတယ်လို့အစိုးရရှင်တွေကဆွဆွဲထားတဲ့ယူကရိန်းနိုင်ငံဘွားကွန်စတန်တင်ကီလမ်နစ်နဲ့ပတ်သက်တဲ့ဆွဆွဲချက်တွေကိုညှင်းဆန်ထားတာပါရွေးကောက်ပွဲကာလကဝေယုံသုံးကားအခြေအနေတွေကြောင့်အသေးစိတ်တွေကိုမမှတ်မိတဲ့အကြောင်းလည်းပြောဆိုထားပါတယ်အထူးစုံစမ်းစစ်ဆေးမှုမူလနဲ့ဖွဲ့ကတော့2016သမ္မတရွေးကောက်ပွဲမှာရုရှားရဲ့ဂျာဝင်စစ်ဖွဲ့မှုတွေကိုစုံစမ်းစစ်ဆေးနေတာပါမနက်ဖော့ပေါ်ဆွဆွဲချက်အသစ်တွေအရသူပေးခဲ့တဲ့ချက်လက်တွေကြောင့်ရုရှားရဲ့ဂျာဝင်စစ်ဖွဲ့ပို့ကျိုးပဲ့မှုတွေမှာအထောက်အကူဖြစ်ကောင်းဖြစ်နိုင်တယ်လို့ဆိုတဲ့ယူဆချက်တွေလည်းပုံမအကောက်လာပါတယ်အမေရိကန်ထောင်လိုင်းတိုင်ဝမ်ကတော့ရုရှားကထရန့်ကိုရွေးကောက်ပွဲမှာအနိုင်ရစေခြင်းတဲ့သဘောထားမျိုးတိတိကျကျတွေးခဲ့ရပြီးရွေးကောက်ပွဲလုပ်ငန်းစဉ်တွေကိုနှောက်ယှက်ခဲ့တယ်လို့လည်းယုံကြည်ထားကြပါတယ်